ကဘာကြီးပုံလေးလာစေတဲ့ပြဿနာကိုထိတ်တန့်ဦးစားပေးကင်တွင်မယ်လို့ကတိပြုခဲ့တဲ့အရေးကောက်ခံသမရဂျိုးဘိုင်ဒန်ကဥရုယာဒီဆိုင်ရာနဲ့စွန့်ရင်ဆိုင်ရာအရေးကိစ္စတွေကိုကင်တွယ်ဖို့အတွက်သူရွေးချယ်ထားတဲ့အဖွဲ့ကိုစနေနေ့မှာခြားပြခဲ့ပါတယ်။အဖွဲ့ဝင်၆ဦးပါတဲ့ဒီတဘာဝဝန်ကျင်ဆိုင်ရာအဖွဲ့ထဲမှာလူမျိုးစုံပါဝင်ပြီးအတွေ့အကြုံရှင်းချက်တဲ့ကျွမ်းကျင်ပညာရှင်အများအပြားပါဝင်ပါတယ်။သမရဟောင်းအိုဘားမားလက်ထက်က EAP တဘာဝဝန်ကျင်ကာကွယ်ဌာနအကြီးအကဲဂျီနာမက်ကတီကိုယာရုသစ်ဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဥရုယာဒီဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အဖို့ရွေးချယ်ပါတယ်။2019ကစပြီးမြောက်ကိုရိုလိုင်းနာပြည်နယ်တဘာဝဝန်ကျင်အရေးသွေးထိမ့်သိမ်းရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်နေတဲ့မိုက်ကယ်ရီဂန်ကိုတော့ EAP အကြီးအကဲဖြစ်အနီးစင်းတင်သွင်းခဲ့တာပါ။အမျိုးသမီးတူဖြစ်တဲ့ဒီမိုကရက်တစ်ပါတီကအောက်လွှတ်တော်မှဒက်ဖ်ဟာလန်ကိုတော့ပြည်ထောင်စုဝန်ကြီးဖြစ်ရွေးချယ်လိုက်တယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျန်နီဖာဂရန်ဟ ோம் ကိုတော့စွန့်ရင်ဌာနအကြီးအကဲဖြစ်မစ္စတာဘိုင်ဒန်ကရွေးချယ်ပါတယ်။ဒါ့အပြင်တဘာဝဝန်ကျင်ဆိုင်ရာရှေ့နေတူဖြစ်တဲ့ဘရန်ဒန်မလွိုင်းကိုတဘာဝဝန်ကျင်အရေးသွေးဆိုင်ရာကောင်စီအကြီးအကဲယာရုအတွက်ရွေးချယ်ခဲ့တယ်လို့ယာရုဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့မစ္စတာဘိုင်ဒန်ရဲ့အကြံပေးဖြစ်သူအလီဇာဒီကိုတော့အမေရိကန်အမျိုးသားဥရုယာဒီဆိုင်ရာဒုတိယအကြံပေးဖြစ်ရွေးပါတယ်။တကယ်လို့ Republican တွေချီးဆိုတဲ့အထက်လွှတ်တော်ကသာအတည်ပြုပေးခဲ့မယ်ဆိုရင် Deb Haaland ဟာအမေရိကန်စိုးရကက်တင်နဲ့အဖွဲ့ရဲမှာတာဝန်ထမ်းဆောင်တဲ့ပထမဆုံးအမေရိကန်ဌာနတိုင်းရင်းသူတူဖြစ်လာမယ်အပြင်မက်ကယ်ရီဂန်ကလည်း EAP မှာပထမဆုံးလူမျိုးအမျိုးသားအကြီးအကဲဖြစ်လာတော့မှာပါ။